မီယောအစစ်တမလိုက်ပြီးဖြစ်တဲ့ဒီမုံတိုင်းဝင်ရောက်တိုက်ခိုက်နိုင်ခြေရှိတဲ့လမ်းကြောင်းကနေပြီးတော့ပြည်내တိုင်းတွေမှာတော့အရေးပေါ်ကူညီကယ်ဆယ်ရေးနဲ့လိုအပ်တဲ့စေဝါကူတာငွေပေးနိုင်ဖို့စီးရုံစီကံယာယီကယ်ဆယ်ရေးစခန်းတွေထားရှိပြီးတော့အရေးပေါ်ပြင်ဆင်ထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနကပြောရေးကိုပြောပါတယ်ပေါင်းတိုင်းဝင်ရောက်ချိန်မှာကြိုတင်ပြင်ဆင်တင်လာတဲ့ရှောင်ရှားတင်လာတဲ့ကိုလည်းတဘာဝဘေးရန်ရဲ့စီမံခန့်ခွဲဦးစီးဌာနကအချိန်နဲ့တပြေးညီသတိပေးနေတယ်လို့မူလဝတ္တနဲ့ဆလာပေတိုင်းညီကြရဲ့ဦးစီးဌာနကမုံတိုင်းဖြစ်ပေါ်နေတဲ့အခြေအနေစစ်စင်ကိုလည်းထုတ်လွှင့်ပေးနေပါတယ်။ပေါင်းတိုင်းသတင်းတွေကိုလည်းစင်စစ်မကျန်နားထောင်ကြဖို့နဲ့ဒေသခံတွေပေါင်းတိုင်းသတင်းရှိကြဖို့ကိုထွတ်တော်ကိုယ်စားလေးကသတိပေးထားကြပါတယ်။ပြည်စုံကိုတော့မဆုမွန်ကတင်ဆက်ထားပါရှင်။
ဟုတ်ပါတယ်ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသကိုဖြတ်ကျော်ဝင်ရောက်နိုင်ကြောင်းခန့်မှန်းရလို့အနီးရောင်ရေးပေါ်အခြေအနေအဖြစ်မိုးလေဝသနဲ့ဇလားဒေသညွှန်ကြားမှုဦးစီးဌာနကသတ်မှတ်လိုက်ပြီးဖြစ်ပါတယ်ပထမဆုံးကုန်းတွင်းပိုင်းကိုဝင်တိုက်တဲ့အခါမှာတော့စစ်တွေမြို့နယ်ကြောက်ဖြူမြို့ကိုဖြတ်ကျော်ဝင်ရောက်တိုက်ခတ်မှာဖြစ်ပြီးအမြင့်ဆုံးမိုင်55မိုင်ကနေမိုင်50အထိတိုက်ခတ်နိုင်ခြေရှိတယ်လို့မူလကကြေညာထားပေမဲ့အခုတော့ဒီထက်ပိုပြင်းထန်တဲ့ cyclone မုန်တိုင်းအဆင့်ရောက်သွားပြီလို့သိရပါတယ်အခုလိုမုံတိုင်းပထမဦးဆုံးဝင်ရောက်တိုက်ခိုက်လာမယ်။ရခိုင်ပြည်နယ်ကြောက်ဖြူစစ်တွေနဲ့တခြားမြို့တွေမှာတော့မုံတိုင်းရေးပေါ်ကူညီကယ်ဆယ်ရေးဆောင်ရွက်ပေးဖို့အရေးပေါ်စေဝါကူတာမှုတွေပေးနိုင်မှုစေယုံစေကန်းတွေနဲ့ယာယီကယ်ဆယ်ရေးစခန်းတွေကိုအရေးပေါ်ညွှန်ကြားချက်တွေထုတ်ပြန်ထားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ
်။ကျွန်တော်ကတော့အဓိကတော့အခုမုံတိုင်းဝန်နဲ့ရခိုင်ပြည်နယ်ကြောက်ဖြူမအောင်မြေပေါ်အဲ့ဒီဘောရခိုင်ပြည်နယ်ကတော့အခြားတိုင်းပြည်တွေတွေလည်းငွေကြေးထုတ်ထားပါတယ်။ဒါကတော့ဖြတ်ဖြတ်နေပြီပေါ့။အဲ့တော့ကျွန်တော်တို့ကကြိုတင်ပြီးတော့ပြင်ဆင်ထားတယ်။အစတည်းကစေဝါစုဆောင်မှုလိုအပ်တဲ့နှွေးတဲ့ဟိုပေါ်အေးမီအောင်ကြိုတင်ပြင်ဆင်မှုလိုအပ်တဲ့ဟိုပေါ်ဒီစေဝါရအစနောက်ပေါ်ဘေးကင်းရမှာနေဖို့လေရေရေဝင်မဆိုတော့ရေရဆင်ကုသရကျွန်တော်တို့ကတော့ကြိုတင်ပြီးတော့ထိတော်ပြီးသားပါ။ထိတော်ပြီးသား။ဒါမျိုးဆေးဝင်စေကံရလူနာတွေပါလေ။ကျွန်တော်တို့အစွားတွေပေါ့ဒီရှေ့ပြောင်းမှုစူးစစ်ထားပြီးသားဖြစ်ပါလေ။
မုံတိုင်းဘေးရန်ရဲ့အတွေ့အကြုံရှိပြီးသားကြောက်ပြူဒေသခံတွေအနေနဲ့တက်ဆိုင်ရာကထုတ်ပြန်နေတဲ့မုံတိုင်းတရင်တတိပေးကြေညာချက်တွေကိုစဉ်ဆက်မပြတ်နားဆင်နေကြပြီးတော့ကြိုတင်ပြင်ဆင်ထားတဲ့နာတွေကိုအရေးပေါ်ဆောင်ရွက်ထားဖို့ရခိုင်ပြည်နယ်ကြောက်ပြူမြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဥပရှင်ကတိုက်တွန်းပါတယ်
။ဒီကြောက်ပြူနယ်စစ်တေကြကမုံဒီမုံတိုင်းနဲ့ပတ်သက်လို့ဒေသခံတွေကိုပြောဖို့လိုအပ်တာကတော့အဓိကမုံဒီဗလာဌာနနဲ့ဇလာဗလာဦးစီးဌာနကကြေညာကြတာကတော့မုံတိုင်းဟာ50မိုင်နဲ့မိုင်50လုံးလာပဲတိုက်မယ်ဆိုပြီးတော့အတင်းဆွဲနေတဲ့ကြောင့်ဒီတပ်ခံတွေကသာတော့ဒီလေနောက်ဆိုလို့ရှိရင်သူတို့ကဖြည့်ရဖြည့်စင်စင်ကနင်းနေလေးတော့ပူရင်လို့မှတ်ပြလိမ့်မယ်အဲ့တော့ကြောင့်ဒီဖြည့်ရဖြည့်စင်တဲ့နင်းနေလေးပူရင်ဆွေးဟာညနေပေါ်ပေါ်ရော့ရော့မနေပဲနဲ့ဘုံတိုင်းဟာဘုံတိုင်းပဲဆိုပြီးတော့ဒီဆက်ကလိုအပ်ချက်တွေကိုမုန်တိုင်းကြီးတစ်ခုကြားရောက်လာပြီးတကယ်တို့ကြိုတင်ပြီးတော့ပြင်ဆင်ထားဖို့လိုတယ်တတိယဝရရှိဖို့လိုတယ်ဒီခါလေးကြရင်လည်းပြင်နေတဲ့မှာမုန်တိုင်းအားနည်းနေပြီပဲကိုယ်ပေါ်ဖြတ်တဲ့အခါဒီကဲပို့ပြီးတော့အပြင်ညာရည်တွေရှိတတ်တယ်လေအဲ့ဒါကြောင့်တတိယဝရရှိကြဖို့တော့အင်တာအကြီးကြီးရယ်ဆိုတာလေးတစ်ချက်အပြည့်ပြင်တာပေါ့
ဒါအပြင်မုန်တိုင်းစတင်ဓာတ်ရိုက်တိုက်ခတ်မဲ့ကြောက်ဖြူမျိုးနဲ့စစ်တွေမျိုးနောက်တခြားမျိုးတွေမှာတပ်ဆော်ရာတွေဘက်ကအရေးပေါ်ကူညီကယ်ဆယ်ရေးတွေဆောင်ရွက်ထားတယ်လို့ဒေသခံနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကလည်းအရေးပေါ်ပူးပေါင်းဆောင်ရွက်တင်တာတွေကိုဒီနယ်ဆောင်ရွက်ကြဖို့ကြောက်ဖြူလွတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်တကယ်လို့ဖြစ်လာလို့ရှိရင်အဲ့လိုစီစဉ်ထားရတော့ရှိပါလိမ့်မယ်ဒါပေမဲ့ဒီဒေသခံဒီပေါ်မှာစီမံခန့်ခွဲရတဲ့အုပ်ချုပ်ရေးအဖွဲ့ကြီးအထူးသဖြင့်အာဏာပိုင်ကြီးအနေနဲ့ဘုံတိုင်းကြီးရေငယ်ရေလေးတိုင်းလို့များရေနေရေရှိတဲ့ပေါ်မှာမိုးလေဝသတည်င်းအောင်တဲ့သူတို့ချိန်ချပြီးတော့တုံ့ပြန်ဖို့တဲ့သဘာဝပြည်ရတဲ့တစ်ခုကြားရောက်လာပြီဆိုလို့ရှိရင်ဒီလိုအကူအညီပေးရမယ်ဆိုတာဒီမှာကြိုပြီးတော့လောက်ကြဖို့လိုတယ်ဒီအန်ဒီမကြောက်ခင်လေဒီဒီအန်ဒီကြောက်ရလို့ရှိရင်ဒီတင်ပြီးတော့ဒီတခါမျိုးကလောက်ဆောင်ခွာရမယ့်အဟုလေဒီပြီးတော့ပေါ်ပေါ်ရော်ရော်မနေဖို့အလေးနဲ့ထားပြီးတော့ဒီသူတွေလူလူကြောက်ရရှိဖို့ဆရာကလေဒီကအနာပါယခွဲကြီးတွေနဲ့ညေတာအတိတ်ဖြစ်တော့လိုအပ်တာပါလေ
မကြခင်တိုက်ခတ်လာတော့မယ့် cyclone မုန်တိုင်းရဲ့အန်ဒီကိုကြိုတင်ကာကွယ်တဲ့အနေနဲ့သဘာဝဘေးရန်ရဲ့စီမံခန့်ခွဲမှုဦးစီးဌာနဘက်ကလည်းမုန်တိုင်းဖြစ်ပေါ်နေတဲ့အချိန်မုန်တိုင်းတိုက်နေတဲ့အချိန်နောက်မုန်တိုင်းတိုက်ခတ်အပြီးဆောင်ရွက်ရမယ့်မုန်တိုင်းသတိပေးပညာပေးကြေညာချက်တွေကိုအချိန်နဲ့တပြေးညီဇက်တိုက်ထုတ်ပြန်နေတယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့အနေနဲ့လည်းမုန်တိုင်းထက်တန်းသွားနိုင်တဲ့လမ်းကြောင်းတွေမှာရှိတဲ့တိုင်းဒေသကြီးပြည်နယ်ခရိုင်နဲ့မြို့နယ်ကမိသက်စခန်းတွေမှာရှာဖွေကူညီကယ်ဆယ်ရေးတပ်ဖွဲ့ဝင်တွေကိုအရေးပေါ်စုဖွဲ့ပြင်ဆင်ထားရှိနေတယ်ဆိုတာကိုလည်းတပြေးညီဇက်တိုက်ထုတ်ပြန်နေပါတယ်ရှင်
အစီအမံတက်ဆက်ပေးထားတာဖြစ်ပါတယ်